လူကုန်ကူးမှုတိုက်ဖျက်ရေးအတွက်အမေရိကန်နဲ့မြန်မာဆွေးရကြားနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ရရှိခဲ့တဲ့အချိန်မှာပဲလူကုန်ကူးမှုအဖြစ်များတဲ့ထိုင်းမြန်မာနယ်စပ်မှာလည်းအမေရိကန်နိုင်ငံသားရေးဌာနကစီစဉ်မှုနဲ့အမေရိကန် John Hopkins တက္ကသိုလ်ကလူကုန်ကူးမှုတိုက်ဖျက်ရေးစီမံချက်တွေကိုနယ်စပ်ခြေဆိုင်မြန်မာလူမှုကူညီပေးအဖွဲ့အစည်းနဲ့ပူးတွဲလှုပ်ဆောင်နေတယ်လို့သိရပါတယ်။ဒီအကြောင်းဒီစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆူမွန်ကတင်ပြပေးမှာပါခင်ဗျာ။
ဟုတ်ကဲ့ပါရှင်။အမေရိကန်ပြည်ထောင်စုကလူမောင်ခိုကုန်ကူးမှုတိုက်ဖျက်ရေးရုံးရဲ့အထူးတန်တမန်လူးဝစ်စီတီဘတ်ဂါလ်နဲ့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့မြန်မာဘက်ကရဲချုပ်ဗိုလ်မှူးချုပ်ဇော်ဝင်းဦးဆောင်တဲ့လူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့တို့ဟာနေပြည်တော်မှာဩဂတ်စ်လဇန်ပိုင်းကတွေ့ဆုံခဲ့ပြီးတော့လူမောင်ခိုမှုတိုက်ဖျက်ရေးအတွက်ပထမဦးဆုံးအကြိမ်အဖြစ်အလေးအနက်ဆွေးနွေးဖြစ်ခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတနင်္လာနေ့ကကြေညာချက်ထုတ်ပြန်ခဲ့တာပါ။မြန်မာနိုင်ငံတွင်လူကုန်ကူးမှုဖြစ်ရပ်တွေကအားရမလောအပေးခိုင်းစေမှုနောက်လိန်လုပ်ငန်းတွေမှောင်ခိုမှုနောက်အရွယ်မရောက်သေးတဲ့ကလေးငယ်တွေကိုဥပဒေမဲ့စုဆောင်းပြီးတော့စစ်သားအဖြစ်ခိုင်းစေမှုစတဲ့ကိစ္စရပ်တွေအပါအဝင်လူမောင်ခိုကုန်ကူးမှုရဲ့တားကောင်ဖြစ်ခဲ့ရသူတွေအတွက်ဘဝပြန်လည်ထူထောင်ရေးနဲ့မိသားစုပြန်လည်ပေါင်းစည်းရေးကိစ္စတွေကိုအလေးအနက်ထားဆောင်ရွက်ဖို့နဲ့လူကုန်ကူးတဲ့သူတွေကိုထိရောက်စွာအရေးယူနိုင်မှုတွေကိုမြန်မာအမေရိကန်နှစ်နိုင်ငံအရာရှိတွေကဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီလိုမျိုးအမေရိကန်မြန်မာနှစ်နိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးရှေ့ဆက်ပူးပေါင်းဆောင်ရွက်ဖို့သဘောတူညီမှုရခဲ့ချိန်မှာပဲအမေရိကန်အစိုးရဘက်ကလူကုန်ကူးမှုအဖြစ်များတဲ့ထိုင်းမြန်မာနယ်စပ်အခြေစိုက်မဲဆောက်မြို့မှာရှိတဲ့ Social Action for Women စောဖွဲ့နဲ့ပူးပေါင်းပြီးတော့နယ်စပ်ဒေသအတွင်းကလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုစီမံကိန်းချပြီးတော့လဲဆောင်ရွက်နေတာဖြစ်ပါတယ်။စောဖွဲ့ဟာထိုင်းနိုင်ငံတပ်ခရိုင်မဲဆောက်မြို့ထဲမှာရှိပြီးတော့ခုခံအားကျဆင်းမှုကူးစက်ခံနေရတဲ့HIV ဝေဒနာရှင်တွေနဲ့လူကုန်ကူးမှုခံခဲ့ရတဲ့အမျိုးသမီးတွေနောက်ဆောင်လျှောက်သူမဲ့နေတဲ့ကလေးငယ်တွေကိုပြုစုဆောင်လျှောက်ပေးနေတဲ့အဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စု John Hopkins တက္ကသိုလ်ကလူမောင်ခိုကူးမှုတိုက်ဖျက်ရေးဆိုင်ရာပညာရှင်တွေနဲ့စောအဖွဲ့တို့ပူးပေါင်းပြီးတော့လှုပ်ဆောင်နေတဲ့လူကုန်ကူးမှုတိုက်ဖျက်ရေးစီမံကိန်းနဲ့ပတ်သက်ပြီးတော့စောအဖွဲ့ကအမှုဆောင်ကော်မတီအဖွဲ့ဝင်မတ်ရီရီဝင်းကိုဆက်သွယ်မေးမြန်းခဲ့တာမှာတော့မတ်ရီရီဝင်းကအခုလိုစဖြေပါတယ်
။အဓိကကတော့ဒီအမေရိကန်နိုင်ငံမှာရှိတဲ့ဟုတ်ကဲ့တက္ကသိုလ်ကနေပြီးတော့ကျမတို့ဒီစောနဲ့ပူးပေါင်းပြီးတော့ပေါ့နော်မဲဆောက်ဧရိယာမှာရှိတဲ့ဖြစ်ပျံတော့သမားတွေနဲ့ပတ်သက်ပြီးတော့လူကုန်ကူးမှုတွေဘယ်လောက်ဖြစ်နေလဲဘယ်လိုမျိုးပုံစံမျိုးတွေလူကုန်ကူးမှုတွေဖြစ်နေကြလဲလူကုန်ကူးမှုဖြစ်နေတဲ့လူတွေပေါ့နော်ကျမတို့ကဘာတွေလုပ်ပေးသင့်လဲပေါ့ဘယ်လိုမျိုးကူညီမျိုးတွေသူတို့ပေးရမလဲပေါ့အဲအဲ့ဒါနဲ့ပတ်သက်ပြီးတော့ကျမတို့ကလောက်တာမျိုးတွေရှိတယ်ဆက်စပ်ချင်းမှာတော့ဖို့မဲဆောက်နဲ့ဖို့ဖရက်ဧရိယာမှာရှိတဲ့ဖြစ်ပျံလို့သမားတွေထဲကနေပြီးတော့ကျမတို့ကသူတို့တွေပေါ့နော်ဟိုစာပေးလောက်တာတွေရှိတယ်နောက်တစ်ပိုင်းကျတော့ကျမတို့ကဒီကျမတို့စီမံခေဟာရှိရပေါ့နော်အဲ့ဒီခေဟာမှာဒီလူကုန်ကူးမှုနဲ့ပတ်သက်တဲ့လူတွေကိုဒီကူညီပေးတာတွေနောက်မိသားစုပြန်လည်ပေါင်းစည်းလုပ်ပေးတာတွေပေါ့နော်ကျမတို့အဲ့ဒါမျိုးတွေလောက်တာရှိတယ
်ဒီလူကုန်ကူးမှုကဘယ်လိုမျိုးဒီလုပ်ငန်းခွင်တွေမှာအဖြစ်များလဲပေါ့နော်အမားတို့စာပေးအရာနောက်လောက်ရတဲ့ခါမှာပို့ပြီးတော့အောင်မြင်မှုရှိတာရှိလဲမ
အများသောအဖြစ်ပေါ့နော်လူကုန်ကူးမှုဖြစ်တဲ့လူတွေကတော့ဒီစက်ယုံထဲမှာပေါ့နော်အလုံးမကောင်းလို့တွားကြတဲ့ခါမျိုးတွေမှာစက်ယုံထဲမှာလောက်သမားတွေမှာဖြစ်တာများတယ်နောက်ဒီဟိုဆက်ဖော်ကာပေါ့နော်အဲ့လိုမျိုးယုံကြည်ရလူတွေပေါ့နော်လူကုန်ကူးမှုတွေဖြစ်တာတွေများကြတယ်။နောက်ကျမတို့အဲ့ဒီမှာရလိုက်တာကတော့တကယ်ပေါ့နော်လူကုန်ကူးမှုခံနေရတဲ့လူတွေကအဲ့ဒီမှာပေါ့နော်ပညာတတ်တွေလည်းပါတယ်ပြီးတော့ပညာမတတ်တဲ့လူတွေလည်းပါတယ်။အဲ့လိုမျိုးလူမျိုးအများကြီးထဲမှာမသူတို့ကိုယ်တိုင်တောင်မှပေါ့နော်ဒါငါတို့တွေကပေါ့နော်လူကုန်ကူးမှုဖြစ်နေပါလားဆိုတော့သူတို့ကိုယ်တိုင်မသိကြဘူးပေါ့နော်။အဲ့လိုမျိုးဟာမျိုးတွေကျမတို့တွေ့ရတယ်ပေါ့နော
်ဒီလူကုန်ကူးမှုတိုက်ဖျက်ရေးအတွက်အမားတို့အမေရိကန်ရဲ့ဒီနည်းပညာနဲ့သူတို့ဘက်ကသင်ကြားမှုပိုင်းတွေလည်းပြောပြပေးပါဦးမ
ကျမတို့စောမှာကကြတော့လူကုန်ကူးမှုနဲ့ပတ်သက်ပြီးတော့ဟိုပညာပေးတာတွေဘာတွေကတော့အစနေကတော့ဟိုရှိပြီးသားပဲပေါ့နော်ဒါပေမဲ့သူတို့တွေကကျမတို့ကိုလူကုန်ကူးမှုနဲ့ပတ်သက်ပြီးတဲ့အခါမှာပေါ့ဟိုလူကုန်ကူးမှုဆိုလို့ရှိလို့ရှိမှာဟိုဘယ်လိုမျိုးချက်လက်မျိုးတွေပါလို့ရှိရင်လူကုန်ကူးမှုမြောက်တယ်ပေါ့အဲသူတို့အဲ့အမျိုးတွေကျမတို့ train ပေးတာတွေရှိတယ်နောက်တစ်နှစ်မှကျတော့ခေဟာမှာရှိရပေါ့နော်ဆောက်ရှောက်မှုအပိုင်းပေါ့လူကုန်ကူးမှုနဲ့လာတယ်ဘယ်လိုမျိုးဆောက်ရှောက်ရမလဲပြီးတော့ပြန်လည်ပေါင်းစည်းလုပ်လို့ရှိလို့ရှိရင်ဘယ်လိုမျိုးပုံစံမျိုးတွေလုပ်တင်လဲဘလိုမျိုးဆောင်ရံရှောင်ရံနေရှိတယ်ဆိုတာတို့ကျမတို့တွေအဲ့လိုမျိုးတွေလုပ်ပေးတယ်အမ
ဟုတ်ကဲ့မအဲ့ဒီစီမံကိန်းကအမတို့ရှိမှဘလောက်လောက်ရှိနေပြီလဲမသိဘူးနော်လုပ်နေရလေ
2017မှာကြာတော့ကျမတို့ကဒီ John Hopkins နဲ့တွဲပြီးတော့ပေါ့နော်ကျမတို့ဒီ Travel Packing Project ကိုကျမတို့လုပ်တာပေါ့ကျမတို့အခုလည်းအခုကျမတို့ရခဲ့တဲ့အချက်လက်တွေအဲ့ဒီနှစ်နှစ်တာကာလပြင်မှာပေါ့နော်ဒီ Mandarin ကြားထဲမှာရခဲ့တဲ့အချက်လက်တွေကိုကျမတို့ပြန်ပြီးတော့ပေါ့နော်တခြားဖွဲ့စည်းတွေ CBO တွေ NGO တွေနဲ့ကျမတို့တွေအဲ့ဒီပေါ့နော်ပြန်ပြီးတော့ဖြန့်ဝေမဲ့destination meeting လဲကျမတို့လုပ်ဖို့ရှိရပါတော့။ဟိုဘယ်လိုပြောပေါ့နော်အမရဲ့အားလုံးကလည်းပေါ့နော်ဒီလိုမျိုးတက္ကသိုလ်တစ်ခုနဲ့လောက်ရတာဆိုတော့စိတ်ဝင်စားကြတာပေါ့နော်။ဟိုကျမတို့အနေနဲ့လည်းလောက်ရတာဒီအနောက်မှာပေါ့နော်ငါတို့မှဒီအဖွဲ့ရှိတယ်ဆိုတော့အမျိုးအတက်မှုလည်းရှိရပေါ့။ပြီးတော့သူတို့ကြီးကလည်းကျမတို့ကအများကြီးကျမတို့တွေ့ရတယ်ပေါ့နော်
။ဒါကတော့လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာလုပ်ငန်းတွေကိုအမေရိကန်ပညာရှင်တွေနဲ့လက်တွေ့ကွင်းဆင်ပူးပေါင်းဆောင်ရွက်နေတဲ့စောအဖွဲ့ကမတ်ရီရီဝင်းဖြစ်ပါတယ်ရှင်။လက်ရှိမြန်မာနိုင်ငံရဲ့လူကုန်ကူးမှုတိုက်ဖျက်ရေးဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့2013ခု နှစ်အတွက်ထုတ်ပြန်တဲ့ကမ္ဘာတဝန်းလူကုန်ကူးမှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံဟာစောင့်ကြည့်ရမယ့်အဆင့်မှာရှိတဲ့အတိုင်းပြည်တစ်ခုအဖြစ်သတ်မှတ်ဖော်ပြထားပါတယ်။စောစောပိုင်းနှစ်တည်းကအမေရိကန်နိုင်ငံသားရဲ့ဌာနရဲ့နှစ်ပတ်လည်အစီရင်ခံစာတွေမှာတော့မြန်မာနိုင်ငံအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးမှာပူးပေါင်းဆောင်ရွက်မှုမရှိတဲ့နိုင်ငံအဆင့်၃မှာသတ်မှတ်ခံခဲ့ရတာလည်းဖြစ်ပါတယ်ရှင်။